မနက်ရနေ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဗာတီကန်တို့ကြားတတမန်ဆက်ဆံအပြည့်ဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်မြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆက်ဆူချင်းနဲ့ပေါ်ရမင်းကြီးဖရန်စစ်တို့ဗာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတွန်းမြင့်မဲ့အစီအစဉ်ကိုကျင်းပလိုက်ကြပါအရင်တော့ထိုင်းနိုင်ငံခြေဆိုင်ဗာတီကန်ကိုယ်စားလှယ်ကတဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေခုခါရန်ကုန်မြို့မှာဗာတီကန်ကျောင်းတော်ရဲ့တန်ယုံပွင့်လှစ်ပြီးတရိုက်ဆက်သွယ်သွားမှာဖြစ်ပါတယ်ဥရောပခီးစဉ်ဒစိတပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါ်ဆက်ဆူချင်းကိုပေါ်ရမင်းကြီးဖရန်စစ်ကကွန်ဂရက်ဆောင်ကျေးဇူးတိတ်ဆုလဲချီးမြှင့်ကြတာပါမိနစ်20လောက်ကြာတွေ့ဆုံခဲ့ရလို့ဆိုရင်လည်းဆွေးနွေးမှုအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးပုံရမ်းမင်းကြီးကတော့မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့ကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနေ့ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ပူပါတယ်အီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆက်ဆုကြီးကအီတလီလွတ်တော်မှာကျင်းပတဲ့အမျိုးသမီးရေးရညီလာခံတစ်ခုမှလည်းဒီကနေ့တက်ရောက်မင်းငုံးစွာပြောကြားခဲ့ပါတယ်မနေ့ကတော့နိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီယိုအယ်ဖန်ပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွန်းမြေးမြန်မာနိုင်ငံဒီမိုကရေစီရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးနိုင်မယ့်ဖိစိုက်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်အီတလီခီးစဉ်မတိုင်ခင်မှာတော့ဒေါ်ဆက်ဆူချီဟာဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကိုတွားရောက်ခဲ့ပြီးဥရောပသမဂ EU တာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်အီတလီနိုင်ငံခီးစဉ်ပြီးမှာတော့ဥရောပ၃နိုင်ငံခီးစဉ်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုလည်းဒေါ်ဆက်ဆူချီခီးစဉ်မှာဖြစ်ပါတယ်